Hello.
Mai jano kamao so ba.
Okay. Ni kao ya la.
Kao ne mao ni kao ya la kamya.
Kao ma le.
Mai di la tau ya ni a jin ba de kaba sa ne zin lula khun ni a khana ma ama pyo da re jano cha la ya ba de. Sa ne zin ni lula khun a pye wa ma shi de da ne. Lula mu ko a the cha ma sin sa be. Lu mu media di ga ni ta wen me pyo so yi da ni ja da de ko ama ayon sai bi pyo twa de lo tri tha yi ba de kamya. A di a khana ma wen ji u ye tho pyo twa de saka de ma.Media အချင်းချင်းတရားဆွဲတာကပိုများနေတယ်လို့ပါသလိုအမပြောတဲ့စကားထဲမှာလဲစာနယ်ဇင်းအဖွဲ့တွေများနေတာကိုမြန်မာနှစ်ယောက်ရှိရင်၃ဘွဲဖြစ်တယ်ဆိုတဲ့စကားနဲ့အမပမာပြပြီးဆင်ခြင်မှုပြောခဲ့ပါတယ်အဲ့တော့ဒီပြဿနာတွေကိုကျွန်တော်တို့စာနယ်ဇင်းသမားတွေအနေနဲ့ဘယ်လိုအဖြေရှာရင်ကောင်းမလဲခင်ဗျစာ
နယ်ဇင်းသမားတွေမဟုတ်ပါဘူးဒါဗမာတွေကစာဆင်ခြင်ရမှာပေါ့ဒီလိုဘုန်းကပြောသလိုပေါ့နှစ်ယောက်ရှိလို့ရှိရင်၃ဘွဲဖွဲ့ခြင်းနဲ့စိတ်ဓာတ်တွေဒီနိုင်ငံမှာဖြစ်နေဖြစ်တာရှိတဲ့ကိစ္စမလို့လေဒီလိုဟာသနဲ့ပြောကြတာပေါ့
ကျွန်တော်မြန်မာချင်းချင်းကြတဲ့မှာဒီတယောက်နဲ့တယောက်အပြင်းလာနားလည်မှုနည်းနည်းများလိုနေမလားခင်ဗျာ
ဒါတော့မခဏခဏပြောပါလေဒီအဓိကဒီလိုကွဲတဲ့ပါလေဆိုတာလေအလုံးကနေပြောဆရာကြီးပဲလုချင်တယ်လေတပည့်မခံကျင်တဲ့စိတ်ဓာတ်လည်းပါတာပေါ့အဲ့တော့ကိုယ့်အဖွဲ့ကိုထူထောင်မယ်ပေါ့လူများအဖွဲ့မှာသွားပြီးတော့တပည့်မခံဘူးကိုယ့်ဖာကိုကိုယ်ဆရာလုမယ်ဆိုတဲ့အဲ့ဒီစိတ်ဓာတ်တွေလည်းပါတာပေါ့နောက်ပြီးတော့အဲ့ဒီမနာလိုတတ်တာတွေလည်းပါတာပေါ့အဲ့ဒါလည်းမပြောဘူးပါလေဒါအဓိကအခြေခံကတော့ကိုယ့်ကိုယ်ကိုယုံကြည်မှုနည်းတာပေါ့နော်ဥပ္ပုကိုယုံကြည်မှုနည်းတာဆိုတာလည်းဒါမတို့ရဲ့လူမှုအတိုင်းဝိုင်းမှာကလေးတွေကိုစွစုပြောထောင်ပုံနဲ့ဆက်ဆက်နေတယ်လို့ထင်ပါတယ
်ဟုတ်ကဲ့မိုက်အဲ့တော့အမကနည်းတယ်လို့ပြောတာပေါ့လေကျွန်တော်အမြင်ကဆိုပါတော့ခင်ဗျာလူကြီးကလည်းဟာငါတို့လူကြီးတွေကအသက်အရွယ်အတွေ့အကြုံအများကြီးရှိတယ်ဆိုတဲ့အမြင်မျိုးပေါ့ဟာလူငယ်တွေကလည်းငါတို့ကတက်ကြွတယ်လူကြီးတွေကခင့်မမိတော့ဘူးစားတဲ့ဖြစ်ပေါ့ခင်ဗျအဲ့တော့ဒီမိမိကိုမိမိအထင်အရင်ကြီးနေတာရောမဟုတ်ဘူးလားခင်ဗျ
တကယ်တော့လေကိုကိုကိုယုံကြည်မှုရှိတဲ့လူကတိတ်ကိုကိုကိုလည်းအထင်မကြီးဘူးဘာလို့လဲကိုကိုကိုယုံကြည်မှုရှိတယ်ဆိုလို့ရှိရင်ကိုယ့်ရဲ့အားနည်းချက်တွေကိုလည်းရင်ဆိုင်ရဲတယ်ပေါ့အဲ့တော့တချို့ကျတော့ကိုကိုကိုယုံကြည်မှုနည်းတဲ့ခါကျတော့ကိုယ့်ရဲ့အားနည်းချက်တွေကိုမရင်ဆိုင်နိုင်တော့ပြောရမယ်ဆိုရင်ကိုဘယ်တော့မှမမှားဘူးဆိုတဲ့ယက်တီချက်မျိုးနဲ့သွားတာပေါ့နော်ဟိုအဲ့ဒါတော့ကိုကိုကိုဘယ်တော့မှမှားတယ်လို့ဝန်မခံနိုင်တာကိုကဒါဟာအနေကျတူပဲ
ဟုတ်ကဲ့ဥယျာတို့ကအဲ့ဒီနေ့မှာမီဒီယာတွေကိုဒနာရှင်တွေကဝယ်ယူထိန်းချုပ်အသုံးပြုနိုင်တဲ့အနေအကြောင်းပြောသွားတာသတိထားပြီပါတယ်ဒီအကြောင်းအမှလည်းကျွန်တော်ကိုအရင်ပြောဥပါတယ်ခင်ဗျာအဲ့ဒီလိုငွေကြေးချမ်းသာသူတွေကမီဒီယာတွေကိုခြေလှယ်မှုကနေကာကွယ်နိုင်မဲ့ဥပဒေတွေကိုမြန်မာပြည်မှာပြဋ္ဌာန်းမှုအလားအလာဘယ်လိုများရှိသလဲခင်ဗျာ
ဘယ်လိုလဲဒီလိုဥပဒေတွေပြဋ္ဌာန်းမယ်လို့မကြားသေးပါဘူးဒါပေမဲ့လည်းဒီလိုကိစ္စတွေကဥပဒေနဲ့ရောပြဋ္ဌာန်းလို့ရရလို့လားအခုအနောက်ဘက်မှာတောင်မှဒီပြဿနာတွေရှိတယ်မလားဒနာရှင်ကြီးတဲ့ဇင်းစာတွေကိုဝယ်လိုက်တာဟလာရုပ်မြင်သံကြား channel တွေကိုဝယ်လိုက်တာအဲ့ဒီဟာတွေကိုဟိုကြားမြင့်ဖို့ဆိုတာဒီလိုသတင်းလောကနဲ့ဆိုင်တဲ့ဟာတွေကိုဟိုပုဂ္ဂလိကပိုင်ဆိုင်မှုအဖြစ်နဲ့ထားပိုင်မပေးဘူးဆိုတဲ့ဥပဒေတွေဒီလိုဥပဒေတွေထုတ်မှာပဲဖြစ်မှာပေါ့အဲ့တော့အဲ့ဒီလိုဥပဒေတွေထုတ်ချာဆိုတာရောတခြားအန်ဂျီတွေများရှိနိုင်မလားဆိုတာလည်းစဉ်းစားရတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီလိုလုပ်ခြင်းအပြင်သူကသတင်းဌာနတွေရတာအင်တာမအင်အားကြီးတဲ့ပိုင်းကိုရောက်သွားပြီးတော့ကျန်တဲ့သတင်းဌာနတွေကမရှင်းပြနိုင်တဲ့ပုံစံနဲ့ဖြစ်သွားနိုင်တာပေါ့အဲ့တော့အဖက်ဖက်ကစဉ်းစားရတာပေါ့
ဟုတ်ကဲ့ဒါပေမဲ့အကန့်အသတ်မဲ့မီဒီယာတွေကိုပုံကိုတယောက်တောင်မှအဖွဲ့အစည်းတစ်ခုကစီးပွားရေးလုပ်ငန်းတစ်ခုကတိမ်ကြုံပြီးရှိသမျှသတင်းစာရေးရေဒီယိုတွေရုပ်မြင်သံကြားတွေဝယ်လိုက်မယ်ဆိုရင်အဲ့ဒီအာဏာရဲ့ကြီးမားတာကိုထိန်းချုပ်မှုစနစ်တရတော့ရှိဖို့မသင့်ဘူးလားခင်ဗျာ
ရှိတင်တာပေါ့အဲ့ဒါတော့အားလုံးကိုထုတ်ကင်မှုမပေးနိုင်အောင်လို့ဒီလိုဥပဒေတွေနဲ့တော့ကန့်ပတ်ထားမှာပေါ့ဒါပေမဲ့လည်းအဲ့ဒီလိုလုပ်တဲ့အထက်ကလည်းဒနာရှင်ကြီးတွေကနေပြီးတော့ဝယ်နိုင်တာပဲတချို့သတင်းစာတွေအများကြီးပိုင်ဖို့မလိုဘူးပေါ့နော်။ဩစာသိရှိတဲ့သတင်းစာတစ်ခုပိုင်နေဆိုလို့ရှိရင်ပေါ့ပဲတော်တော်ဟိုအလုပ်ဖြစ်သွားပြီဆိုတော့သူတို့ဘက်ကနေဒါပေမဲ့အဲ့ဒီလိုသတင်းစာတစ်ခုကိုဘယ်လိုပဲရောင်းပိုင်ခွင့်ရှိတယ်ဘယ်လိုရောင်းပိုင်ခွင့်မရှိဘူးဆိုပြီးတော့ဥပဒေနဲ့ကန့်သတ်ဖို့ဆိုတာလည်းစဉ်းစားကြဖြစ်လာတယ်။ဒါပုဂ္ဂလိကပိုင်သတင်းစာဆိုတော့သူတို့ပြောင်းရင်တဲ့လူကိုရောင်းတယ်။အဲ့ဒါရောင်းရင်တဲ့လူကိုမရောင်းရဘူးလို့ပေးပေးမှုဆိုတာလေစစောပြောဆိုလို့အဲ့ဒီအခက်ခဲကလေဟိုဘက်ဒီဘက်မျှအောင်လို့ရမှာလွတ်လပ်စွာသူတို့ရဲ့ပစ္စည်းကိုရောင်းပိုင်ဖို့မရှိဘူးလားအဲ့လိုမေးမယ်တစ်ဖက်ကလည်းအဲ့လိုရောင်းလိုက်လို့ရှိလို့ရှင်တိတ်ပြီးတော့အင်အားရှိတဲ့ဒနာရှင်ကြီးလက်ထဲရောက်သွားပြီဆိုလို့ရှိရင်အန်ရရှိနိုင်တယ်ဒါကြောင့်မလို့အကယ်၍ဒီဒနာရှင်ကြီးကနေပြီးသတင်းစာတွေကိုအလွဲသုံးစားအလုခဲ့ရင်မကောင်းတာမဟုတ်လို့ရောင်းဝယ်မပေးဘူးလို့အဲ့လိုပြောရမှာလားဒါမှမဟုတ်ဘယ်သတင်းစာကိုမှတယောက်တည်းကိုမရောင်းရဘူးခွဲပြီးရောင်းရမယ်ဆိုလို့ရှိရင်အခုလက်ရှိသတင်းစာပိုင်ရှင်တွေရဲ့လုပ်ပိုင်ခွင့်ကိုကန့်သတ်ရရောင်းမှာစဉ်းစားကြရတဲ့တော့အများကြီးပဲကိုကမှာဆိုရက်
ဟုတ်ပါရဲ့ခင်ဗျာ။ဟောဒါနဲ့မှရဲ့အဲ့ဒီနေ့ကအခမ်းအနားမှာအ အမနဲ့ဝင်းကြီးဦးရထွတ်အပြန်လာပြောဆိုတာတွေကိုကျွန်တော်နားထောင်လိုက်တော့ပွင့်လင်းရင်းနှီးမှုနဲ့အပြန်လာလေးစားမှုရှိတယ်လို့ခံစားရတယ်ခင်ဗျာ။ဦးရထွတ်ကအမကိုအမကြီးဒေါ်အောင်ဆန်းစုကြည်လို့၃ချိန်လောက်ခေါ်တာလဲသတိထားမိတယ်။မြမအစိုးကခေါင်းဆောင်ပိုင်းကအမကိုလူပိဋကအလယ်မှာအခုလို့၃နှုံးခေါ်ဆိုတာကိုကျွန်တော်မကြားဘူးတလို့ပဲခင်ဗျာ။အရင်ကဆိုလူသိရှင်ကြားဒေါ်စုကြည်လို့ပြောတာဝို့အမရဲ့။အဲကျွန်တော်မေ့ချင်တာဒီလိုပါ။အမကိုတခြားဝင်ကြီးတွေလွတ်တော်တွေရပုံကိုတရားရောအဲ့ဒီလိုရင်းရင်းနှီးနှီးလေးလေးစားစားရှိကြပါရဲ့လားခင်ဗျာ။
အဲ့လိုအရင်ကြီးခင်ဗျာလက်ဆန်ဆက်ဆံတဲ့လူတွေရှိပါတယ်။အဲလေးစားတယ်မလေးစားတယ်ဆိုတော့သူတို့ပဲရှိတာပေါ့နော်။အဲ့ဒါတော့ကိုကကိုကိုကိုသူများလေးစားပါတယ်လို့ဒီလိုပြောလို့ဆိုတာလည်းမသိတော့ပါဘူး။နောက်ပြီးတော့လေခမန်းလို့ခက်ပါတယ်။ဒါနဲ့ခင်ဗျာမင်းမင်းဆက်ဆံတဲ့ပုံကိုရှိပါတယ
်။ဟုတ်ကဲ့။အဲနီဘောငလျင်အကြောင်းလည်းအမပြောတာကျွန်တော်ကြားလိုက်ရတယ်။နီဘောငလျင်မှာအခုတည်ဆုံးသူက 8,000 လောက်ရှိပြီခင်ဗျာ။ငလျင်တန်ခါးသူတွေကိုနိုင်ငံတကာကကူညီကြတာတွေအမလည်းကြားမှာပါ။ကျွန်တော်တို့နိုင်ငံမှာဒီ2008နာဂက်စ်မုံတိုင်းကြာတော့မှဆိုတေဆုံးသူကတိန်ကနာအထီတောင်ရှိတယ်လို့ပြောကြတာပေါ့လေအဲ့ဒီတော့ဘာလို့နှစ်ပတ်လောက်ထိနိုင်ငံတကာအကူအညီတို့လက်မခံတာလဲဆိုတော့ကျွန်တော်နားမလည်နိုင်ဘူးအမေရိကန်ရေတပ်ဖွဲ့တစ်ဖွဲ့လုံးပစ္စည်းအစုံလင်းနဲ့ ARD ကမ်းလုံကနေရက်ပေါင်းများစွာစောင့်ပြီးတော့မှပြန်ထွက်သွားရတယ်ခင်ဗျအဲ့ဒီလိုလုပ်တဲ့အတွေးခေါ်မျိုးကဘယ်လိုနားလည်မလဲခင်ဗျမာနလားကြောက်ရွံ့မှုလားနိုင်ငံတကာနဲ့ကင်းကွာမှုတွေကြောင့်လား
အဲ့ဒီသုံးခုစလုံးပေါ့နိုင်ငံတကာနဲ့ကင်းကွာလို့လေဒီနိုင်ငံတကာကနေပြီးတော့အကူအညီတွေယူရမှာစိုးရိမ်မှုရှိတာပေါ့။နောက်အဲ့ဒီထက်မှလည်းမထားသင့်တဲ့မာနတွေလည်းပါတာပေါ့။တကယ်တော့အဲ့ဒီလိုမာနတွေထားလို့ခံရတာပြည်သူပဲခံရတာ။မာနထားတဲ့အပိုင်းကလူတွေကခံရတာမဟုတ်ဘူ
း။ဟောဟုတ်ကဲ့ခင်ဗျ။အော်မိုင်မနေ့ကကျွန်တော်ဝါရှင်တန် DC မှာဒီ CSIS မှာပေါ့နော်။ Mr. Sachman ကဦးသိမ့်ဝေကပြောတယ်ခင်ဗျ။လွှတ်တော်ထဲမှာဒီတပ်မတော်က25ရာခိုင်နှုန်းနေရာယူထားတာနဲ့ပတ်သက်ပြီးတော့မှာခမားဟာတဲ့ဘလောက်ပဲတော်တဲ့နိုင်ငံရေးသမားဖြစ်နေပါစေအလောက်ကိုင်းဆိုတာစီးပွားရေးလုပ်ငန်းတွေကဖန်တီးတာဖြစ်တယ်ခမားတို့တိုက်ပြီးမှတည်ငြိမ်မှုမရှိဘူးဆိုရင်ဘယ်သူမှစီးပွားရေးလာလို့မှမဟုတ်ဘူးကျွန်တော်တို့စီးပွားရေးသမားတွေကတိုက်ပြီးမတည်ငြိမ်ပါဘူးအင်မတန်စိုးရင်ကြတယ်တဲ့ဒါကြောင့်လူတွေကဒီ25ရာခိုင်နှုန်းကိုတိတ်ပြီးအကြီးအကျယ်ပြောနေကြပြီးမဲ့သူကတော့အတွင်ကူးပြောင်းရေးကာလမှာတည်ငြိမ်မှုရှိတာကိုလိုလားပါတယ်တိုက်ပြီးတည်ငြိမ်မှုစစ်တပ်ကနေရာယူထားတာဟာအစိုးရအကောင့်ဘက်ကများပါတယ်လို့ပြောတယ်ခမားအဲ့ဒီစကားအမှဘယ်လိုများမြင်မှာတဲ့ခင်ဗျာ
။တည်ငြိမ်ရင်မှုဟာလိုအပ်တဲ့ကိစ္စဆိုတာဒါသဘောတူပါလား။ဒါမှမဟုတ်တည်ငြိမ်မှုကိုအကြောင်းပြပြီးတော့ပြည်သူတွေရဲ့အခွင့်အရေးတွေကိုကတ်တတ်ထားတယ်ဒါတွေလည်းဟိုမကြာခဏဖြစ်နေတာပါ။ဒါတွေလည်းအမြဲပဲမြင်တွေ့နေရတယ်။ဆရာမလို့ဒီနှစ်ခုကအမြဲပဲချိန်ဝင်ရှာညအောင်ကြည့်ရတယ်။ဒါကိုကလူတိုင်းကတော့ကိုယ်လိုရာဘက်ကိုဆွဲပြီးတော့ပြောမှာပေါ့။အဲ့တော့ဒါမှမဟုတ်ခဏခဏပြောရတယ်ဒီမိုကရေစီဆိုတာပါလေ။ဒီမိုကရေစီဆိုတာနောက်ဆုံးခြုံငုံပြောရမယ်ဆိုလို့ရှိရင်လွတ်လပ်မှုနဲ့လုံခြုံမှုကိုကျေငွေဖျားမြင်ညအောင်ထားနိုင်တဲ့စနစ်ပဲ။လုံခြုံမှုကိုပဲအလေးတအောင်လုပ်လို့ရှိလို့ရှိရင်လည်းလူတွေရဲ့လွတ်လပ်ခွင့်တွေဖိပါသွားတယ်ဆိုရင်လည်းဒါဟာလိုလားအပ်တဲ့အခြေအနေမျိုးမဟုတ်ဘူး။ဒါနဲ့လွတ်လပ်မှုကိုအရင်အရေးပေးလို့လို့ပြည်သူတွေရဲ့လုံခြုံမှုကိုဖိပါမယ်ဆိုလို့ရှိရင်ဒါလည်းလိုအပ်တဲ့ကိစ္စမဟုတ်ပါဘူး။အဲ့တော့ဒီလိုလုံခြုံမှုဘက်ကနေပြီးတော့အလေးထားရမယ်လုံခြုံမှုဘက်ကနေပြီးတော့ကြည့်ရမယ်ဆိုတဲ့ပုံစံတွေကတော့ရှိကြတာပဲ။တချို့ကျတော့လည်းအလွန်ကြုံပေါ့နော်လွတ်လပ်ဒါအရေးကြီးတယ်လုံးကြုံတာအရေးမကြီးဘူးဆိုတော့အဲ့ဒါလည်းမဟုတ်ဘူးတကယ်တော့လုံးကြုံမှုနဲ့လွတ်လပ်မှုကခွဲလို့လည်းမရအောင်ကိုယ်စိတ်မလုံးကြုံလို့ရှိရင်ဘယ်လိုလုပ်လွတ်လပ်မလဲ။နောက်မလွတ်လပ်ရောဘယ်လိုလုပ်စိတ်လုံးကြုံမှုရှိမလဲ။မလွတ်လပ်တဲ့လူကဘယ်တော့မှစိတ်မလုံးကြုံဘူး။အဲဒါကြောင့်မလို့ဒီနှစ်ခုကတကယ်တော့သိပြီးတော့ခွဲပြီးတော့မြင်လို့မရပါဘူး။ဟိုဘက်ဒီဘက်ဆွဲကျင်တဲ့လူတွေကတော့အဲ့ဒါကိုကိုကြိုက်ရဘက်ကိုဆွဲတာပါလေ
။ဦးသိန်းွေပြောတဲ့တည်းမှာနောက်တစ်ခုကဖွဲ့စည်းပုံကိစ္စခင်ဗျ။သမရဖြစ်ခွင့်နဲ့ပတ်သက်လို့ပေါ့နော်နိုင်ငံတိုင်းမှာသမရဖြစ်ခွင့်နဲ့ပတ်သက်ပြီးတတ်မှတ်ထားတာတွေရှိပါတယ်တဲ့အာအမေရိကန်ပြည်ထောင်စုမှာလည်းဒီလိုပဲအမေရိကန်မှာမွေးမှာသမရဖြစ်ခွင့်ရှိတယ်ပေါ့လေအဲ့ဒီလိုသူ့နိုင်ငံသူ့ဖတ်သူတတ်မှတ်ထားတော့ခမားသွားပြီးအပြစ်တင်လို့မရပါဘူးလက်ရှိဖွဲ့စည်းပုံအရဆိုရင်တော့လေအမဗနီနာသမရဖြစ်နိုင်ပေါ့လေသမရဖြစ်ခွင့်ဆိုတာတိုင်းပြည်တစ်ခုရဲ့ဖွဲ့စည်းပုံထဲမှာထည့်ထားတာဒါကိုဘယ်ပြောလို့ရမလဲလို့သူပြောတယ်ခင်ဗျအဲ့ဒီစကားကိုဘယ်လိုမြင်လဲအမအ
ဲ့ဒါတော့တစ်ဖက်ကတော့မှန်တာပေါ့ဖွဲ့စည်းပုံအခြေခံထဲမှာထည့်ကျင်တာထည့်လို့ရတာပေါ့အဲ့ဒါအဓိကဒီဖွဲ့စည်းပုံအခြေခံဥပဒေကိုဘယ်လိုပုံစံနဲ့ရေးဆွဲထားတာလဲပြည်သူလူထုရဲ့စံတဘလောက်ပါလဲနောက်ပြီးတော့မတို့နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအစဉ်အလာမှာဒီလိုဟာမျိုးတွေပါဘူးသလားဘာလို့မပါဘူးလဲနဲ့အခုမှထည့်တယ်ဒါတွေကတော့မေးခွန်းထုတ်เสียကိစ္စတွေမလို့ပြည်သူတွေကမေးခွန်းထုတ်တာပေါ့အ
ဲသူနောက်တခုကလေဒီငွေပေးတာနဲ့ပတ်သက်လို့ဥသိငွေကဘာပြောလဲဆိုတော့ခမရကိုဖါကိုဒီလုပ်ငန်းအစဉ်ပြေခြင်းတဲ့အတွက်ငွေသွားပေးတာတဲ့ဝန်ကြီးတရားကိုအပြီးတော့မှအဲ့လူတွေကကျွန်တော်လာပြီးပြောကြတယ်တဲ့အာကျွန်တော်လတ်ပေးရတယ်ဆိုအဲ့လိုပြောရင် तू ကတော့တိတ်ဆိတ်ဆိုးတာပဲတဲ့ငွေမပေးရင်အလုံးမဖြစ်ဘူးဆိုတာသူတို့ဝန်ကြီးတရားကိုကိုကအားရဝမ်းသာနဲ့သွားလိုလိုလားလားပေးပြီးမှဇောရကမတန်တူပြန်ပြောလိုက်တယ်လို့ပြောတယ်အဲ့ဒီအမြင်ရောအမဘယ်လိုထင်လဲ
ဒါတော့တော်တော်ကိုဟိုမလိုလားအပ်တဲ့အမြင်မျိုးပဲလက်ထိုးတာကိုကလိုလိုချင်ချင်မဲ့ထိုးထိုးမထိုးထိုးလက်ထိုးတာလက်ထိုးတာပဲဒါဥပဒေအရလုပ်မယ်ဆိုလို့ရှိရင်ဒီလိုဥပမာတမလာကြီးကိုယ်တိုင်ကပြောဆိုင်မလားသုံးသိန်းတက်ပို့ပေးရင်စသဖြင့်ဒါနဲ့ငါတို့ကတော့အဲ့လိုလက်ထိုးရဆိုလက်ထိုးတာပဲသုံးသိန်းဖြစ်ဖြစ်သုံးကြဖြစ်ဖြစ်လက်ထိုးတာလက်ထိုးတာပဲအဲ့ဒီဟာကတော့ဘယ်လိုမှရှောင်လို့မရဘူးဒါကကိုကလိုလိုချင်ချင်ပေးလို့လက်ထိုးတာမဟုတ်ဘူးလို့ပြောလို့ရပါမလား
ဟုတ်ကဲ့ခင်ဗျကျွန်တော်ကမေးတယ်မှာအခုမြန်မာပြည်မှာအ ਨੇ ဆုံးလောက်ခလာစားအလုံသမားတွေက4000 5000 6000စသလိုချင်တဲ့အလုံရှင်တွေကတော့1500 2000လောက်ထိပဲတနေ့ကိုပေးခြင်းနဲ့အဲ့ဒါဥသိမ့်ငွေရောဘလို့မြန်မာတလဲဆိုတော့ तू ကကျွန်တော်ပြောတယ်ခင်ဗျားတဲ့ဒီအလုံသမားဆိုတာထုံးစံတိုင်းပို့လို့ခြင်းတာပဲတဲ့ကျွန်တော်အမြင်ပြောရရင်အလုတ်ကင်များများပေါ်ပေါက်လောင်ဖန်တီးရအရေးကြီးတယ်တဲ့အလုတ်ကင်ရရှိရေးဟာလောက်ခလာစားပုံပုံရရှိရေးတဲ့အရန်ပို့ပြီးအရေးကြီးတယ်ဗျာလို့ပြောတယ်အဲ့ဒါဟုတ်ပါမလားခင်ဗျာ
ဒါတော့စီးပွားရေးလုပ်ငန်းရှင်တယောက်ကအမြင်နဲ့ပြောတာပေါ့နော်အလုတ်ကင်ဖန်တီးရေးဆိုတာလိုအပ်တယ်ဆိုတာလည်းမှန်ပါတယ်ဒါပေမဲ့ဒီခေတ်ဒီခါမှာအလုတ်ကင်ဖန်တီးရေးကိုအကြောင်းပြပြီးတော့အလုတ်သမားတွေအတွက်မလုံလောက်တဲ့လစာငွေပေးတယ်မလုံလောက်တဲ့အခွင့်အရေးတွေပေးတယ်ဆိုရင်တော့လက်ခံနိုင်စရာအကြောင်းဘာမှမရှိပါဘူးလုံလောက်လောက်ပေးထားရတဲ့အတိုင်းတင့်တော်တဲ့လကစာပေးထားရတဲ့အတိုင်းပို့တောင်းနေဆိုတော့ဒါကတမျိုးပေါ့ဒါကြရဲနှိယူကြပေါ့
အများကြီးကျေးဇူးတင်ပါတယ်ခင်ဗျာဒါပဲတော့မှရေ
Okay, yeah, good morning. Good night.
Okay, come here.